နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော်မြောက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ
် I have to say that I do believe that it is not acceptable to have the journalists of Reuters
Riders သတင်းတော်ကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွဲမရှိဘူးလို့ကျွန်တော်တကယ်ပဲယုံကြည်တယ်ဆိုတာပြောဖို့ပြောရပါမယ်အဲ့လိုမဖြစ်သင့်ဘူးဆိုတာကိုကျွန်တော်လေးနဲ့ယုံကြည်ပြီးအစိုးရအနေနဲ့သူတို့ကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်တယ်များအမြန်ဆုံးပြန်လွတ်ပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ Riders သတင်းတော်တွေဖြစ်တဲ့မျှော်လင့်ပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကပြောသွားတာပါ။ Riders သတင်းတော်တွေဖြစ်တဲ့ကိုဝါလုနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရတာပါ။စက်တင်ဘာလ3ရက်နေ့မှာတော့ဗြိတိသျှကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်စီချမှတ်ခံထားရပါတယ်။ဒီလိုပြဋ္ဌာန်းချမှတ်တဲ့အပေါ်ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပအလူအခွင့်ရေးနဲ့တည်ထောင်လက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေအများအပြားအနောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ကြပြီးပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကတော့သူတို့ကိုတည်ထောင်တွေမှုလို့ထောင်ချတာမဟုတ်ဘဲဥပဒေချိုးဖောက်လို့သာပြဋ္ဌာန်းချတာဖြစ်တယ်လို့ပြောဆိုထားပါတယ်။